ပြည်လုံးကျွတ်တကောင်စီရင်ကိုလာမယ့်2024ခုနှစ်အောက်တိုဘာလ1ရက်နေ့မှာတပြိုင်နက်တည်းကောက်ယူဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်။တကောင်စီရင်ကောက်ပြီးတော့မှရွေးကောက်ပွဲကျင်းပနိုင်ခြေရှိတယ်ဆိုတဲ့တွက်ဆမှုတွေလည်းရှိနေပါတယ်။စစ်ကောင်စီဘက်ကတော့နေရာအနှံ့အကျွေး ရွေးကောက်ပွဲကျင်းပဖို့တာပြင်ဆင်နေတာဖြစ်ပါတယ်လို့တုံ့ပြန်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မတ်စုမြတ်မုံကတင်ပြပေးထားပါတယ်ရှင်။
တနင်္ဂနွေနေ့တကောက်စီရင်ကောက်ခံမှုကိုရှင်းနှစ်အောက်တိုဘာတရနေ့မှာစတင်သွားမယ်လို့နိုင်ငံပါသတင်းစာတွေမှာဖော်ပြခဲ့ပြီးတဲ့နောက်ရွေးကောက်ပွဲနောက်ဆုတ်သွားမလားဆိုတဲ့သုံးသပ်မှုတွေထွက်ပေါ်လာခဲ့တာပါ။အရေးပေါ်ကာလတက်တန်းတိုးမြင့်ဖို့ဖေဖော်ဝါရီတရနေ့တုန်းကကျင်းပခဲ့တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးအစည်းအဝေးမှာရွေးကောက်ပွဲကျင်းပနိုင်ရေးလူဦးရေစီးရင်တွ
လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကို VOA ကမေးတဲ့အခါမှာသူကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်တို့အနေနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီပေါ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့ကဥတီချက်တွေပေါ့ဥတီချက်တွေရှေ့လုံငန်းစဉ်တွေရှိပါတယ်ရှေ့လုံငန်းစဉ်မှာလည်းပါပြီးသားဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ဦးစားပေးဆောင်ရွက်သွားမှာဒီကအပြည်သူလူထုရဲ့ဘဝစီရင်ရေးကြံရေးပြီးရင်တော့ဒါသမဆက်တမီလုံးလုံးဆုံးမစီဥတီသွားမယ်ဆိုတော့ကျွန်တော်ပါပြီးဖြစ်ပါတယ်ဒါတွေဥတီနေတာဒီကျွန်တော်တို့အနေနဲ့ခုနပြောတဲ့ဒီကောက်ပွဲနဲ့ပတ်သက်ပြီးရင်ကျွန်တော်တို့ဒါပြင်းပြင်းထန်ထန်ပေါ့နော်ဒီရတော်များမှာဒီရတွေမှာပြင်းပြင်းထန်ထန်လုံနိုင်ဖို့အိုင်ဘာပြည်သူပြည်အလုံးပါဝင်နိုင်ဖို့အတွက်ကျွန်တော်ရေးဥတီဆောင်ရွက်နေရရှိပါတယ်
စစ်ကောင်စီဘက်ကရွေးကောက်ပွဲတရက်ကျင်းပမယ်လို့ကြေညာထားပေမဲ့ဘယ်တော့လဲဆိုတာအတိအကျပြောချင်းမရှိသေးပါဘူးရွေးကောက်ပွဲအတွက်အချိန်စရာဘလို့သတ်မှတ်ထားတယ်လဲလို့စစ်ကောင်စီပြောခွင့်ရကို VOA ကအချိန်ချင်းမေးပေမဲ့ရှင်းရှင်းလင်းလင်းတိတိကျကျဖြေဆိုခြင်းမရှိသေးပါဘူးလက်ရှိမှာတော့ရွေးကောက်ပွဲအတွက်ပြင်ဆင်တဲ့အနေနဲ့နိုင်ငံရေးပါတီများမှတ်ပုံတင်ရေးဥပဒေသေးအရနိုင်ငံရေးပါတီတွေမှတ်ပုံတင်လျှောက်ထားဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအချိန်နှစ်လပေးထားပါတယ်ဒါတွေပြီးစီးသွားမှသာရွေးကောက်ပွဲအတွက်အဆင့်ဆင့်ပြင်ဆင်စရာရှိတာတွေပြင်ဆင်မယ်လို့ထုတ်ပြန်ထားပါတယ်လက်တလောမှနိုင်ငံရေးပါတီများမှတ်ပုံတင်ရေးဥပဒေသေးအရရှီရင်ဆွဲနိုင်ငံရေးပါတီ60ကျော်မှပါတီ19ခုသာမှတ်ပုံတင်ထားပါသေးတယ်ပါတီတွေဘက်ကတော့ကော်မရှင်ဘက်ကရွေးကောက်ပွဲနဲ့ပတ်သက်လို့ဘလို့မှပြောဆိုလာတာမရှိသေးတယ်လို့သူတို့အနေနဲ့ပါတီရည်တည်နိုင်ရေးသာအခုချိန်ဥတည်လှုပ်ဆောင်နေရခြင်းဖြစ်တယ်လို့ပြည်သူပါတီကကိုကျော်လင်းက VOA ကိုပြောပါတယ
်ကျွန်တော်တို့ကဘာမှမသိသေးပါဘူးရုပ်ောက်ဝေဘာမှတည်ဝင်လည်းဘာမှထုတ်ပြန်တော့မသိဘူးပေါ့နော်ရုပ်ောက်ဝေကတည်ဝင်ဟိုရုပ်ောက်ကော်မရှင်တည်ဝင်ဘာမှမထုတ်ပြန်ဘူးအဲမထုတ်ပြန်တော့တော်တော်မသိပါဘူးနော်အဲတော့ကျွန်တော်ပါတီကတော့လက်ရှိပေါ့ဒီပါတီပြောင်းစုဆင်းကိုတွားဖို့အတွက်ကိုကျွန်တော်တို့ပါတီပုံစံစာဝဲစီဆောင်ရတာစတင်ပြီပါတီစီဆောင်အဲ့ဒါပဲလုပ်နေရတာကျွန်တော်တို့ကတော့အခုပြီးတော့ပါတီရက်တည်ရေးအတွက်ပဲစဉ်းစားပြီးတော့စဉ်းစားထားပါတယ
်စစ်ကောင်စီဘက်ကတော့လက်တလောတည်ငြိမ်ရေးကိုဥတီလုပ်နေတယ်လို့သာပြောဆိုသလိုတနိုင်ကလုံးအတိုင်းအတာနဲ့ပြည်လုံးကျွတ်တကောင်စင်းကို2024ခုနှစ်အောက်တိုဘာ1ရက်နေ့မှာတပြိုင်တည်းကောက်ယူဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်2024 September 30ရက်နေ့ညတကောင်ရက်အချိန်ကိုတကောင်စင်းရည်ညွှန်းချိန်ဖြစ်သတ်မှတ်ထားပြီးတော့အဲဒီနောက်တစ်နှစ်ဖြစ်တဲ့အောက်တိုဘာ1ရက်နေ့ကနေ15ရက်နေ့အထိစုစုပေါင်း15ရက်ကြာကောက်ယူသွားမယ်လို့ပြောပါတယ်အာနာသိမ့်ပြီးနောက်ပိုင်းပဋိပက္ခတွေအများပြဖြစ်ပေါ်နေတဲ့နေရာတွေမှာတကောင်စင်းကိုဘယ်လိုကောက်ယူသွားမယ်ဆိုတာနဲ့ပတ်သက်လို့လည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးကြိုတင်ပြင်ဆင်ခြင်း၊စီရင်ကောက်ယူခြင်း၊စီရင်ပြုစုခြင်းနဲ့အစီရင်ခံစာထုတ်ပြန်ခြင်းစတဲ့လုပ်ငန်း၄ရပ်ကိုပြင်ဆင်လှုပ်ဆောင်နေတယ်လို့စစ်ကောင်စီကပြောပါတယ်အဲ့ဒီလုပ်ငန်းစဉ်တွေကို2021အောက်တိုဘာလကနေ2026ခုနှစ်မတ်လအထိစုစုပေါင်း54လကြာရည်မှန်းလှုပ်ဆောင်နေတယ်လို့လည်းစစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးမြင့်ကျိုင်ကပြောဆိုထားပါတယ်ရှင်
ရွေးကောက်ပွဲကျင်းပနိုင်ရေးတနိုင်ငံလုံးအတိုင်းအတာနဲ့ပြည်လုံးကျွတ်သကောင်စီရင်တွေကိုတပြိုင်နက်တည်းကောက်ယူဖို့စစ်ကောင်စီဘက်ကပြင်ဆင်နေတဲ့အကြောင်းသတင်းမဆုမျက်မှွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်